အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဆိုရလက်ထက်ကတီထောင်စုရွေးကောက်ပွဲကော်မရှင် UEC ဥက္ကဋ္ဌဟောင်းဦးလာသိန်းနဲ့ကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်တို့ရမဲသိန်းထောင်ကနေဒီကနေ့ပြန်လွတ်လာပါတယ်။သူတို့နှစ်ယောက်အပြင်ရွေးကောက်ပွဲအဖွဲ့ဝင်ဦးတန်းထေးကိုရွေးကောက်ပွဲမတမာမှုရာသတကြီးပုံမှ130ကကြီးနဲ့အမှုတွဲတရားစွဲခဲ့ပြီး၃ရောင်လုံးကိုအလုံးနဲ့ထောင်ဒဏ်၃နှစ်စီဇူလိုင်လကပဲပြစ်ဒဏ်ချမှတ်ထားတာပါရမဲသိန်းအချင်းထောင်မှာအချင်းကျနေတဲ့ဦးလာသိန်းနဲ့ဦးမြင့်နိုင်တို့နှစ်ယောက်ဒီကနေ့ပြန်လွတ်လာတာကိုသူတို့နဲ့နှီးဆက်သူတအူးက VOA ကိုခုလိုပြောပါတယ
်ဇူလိုင်ဝင်းနိုင်လောကလွတ်သွားပြီလို့ပြောတယ်这个时候我们就是把它是冬天下的时候呢好像是这个时候我的地上就是这个时候的地上五三七八五五三七的门里头去吧你不必要的一个人你那五年来的话那边的地方像你个人的地方也没人好嘛像你说到底要吗
ချုပ်ရဲ့လျှော့ပြီးတစ်နှစ်ကျော်ထောင်ဒဏ်ကြားခံရဖို့ကြံနေသေးတယ်လို့လည်းတရားရေးသတင်းရက်ွက်ကပြောပါတယ်။သူတို့နဲ့အမှုတွဲတွဲထဲမှာပုံမှန်တူနဲ့၃နှစ်ချခံထားရတဲ့ကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးတန်းထီကတော့မလွတ်မြောက်သေးတဲ့အကြောင်းသူတို့နဲ့နှိဆက်သူတဦးကဆိုပါတယ်။သူတို့၃ယောက်ကို NLD ပါတီအနိုင်ရခဲ့တဲ့2020ပြည့်ရွေးကောက်ပွဲအတွင်းမဲစင်းပြုစုတာကြိုတင်မဲပေးတာစတဲ့ကိစ္စရက်တွေမှာတရားမဲ့ပြုကျင့်မှုတွေမှာပြုကျူးလွန်ခဲ့တယ်ဆိုပြီးတော့စစ်ကောင်စီအစ်စ်ဖွဲ့စည်းခံထားတဲ့ရွေးကောက်ပွဲကော်မရှင်က2021ခုနှစ်နိုဝင်ဘာမှာကြေညာခဲ့တာဖြစ်ပါတယ်ရှင်